Welcome to the Voice of America in Burmese.
Mamla Kimacha, Washington Review American Tangani, Natalia said December 27th, Daniel Anime Nakin season ago, Nima Sanodi Mena Chanaigani Kunanaiti, Langu Mita Nasali Lizen and Azette, Langu Mita Dia Guzeru Rani Tone and Bini Bali, Chama Kimutapa, Dimenakin Tanenu Go Yemen Tonet to Gilbia Bibame. COVID-19 American Assassin and Siwa Siman Kangweetana, FDA Ga, Pfizer and BioNTech to it, Gawa Sego, a Yibo don't you go and chat be like being out the budget, Dogja Nimaro, Modana Ga Gawa Sego let chat up be like Daba, Dsego Pianuyama to her, Pfizer to Silo, a either Bamana Mlu at the Dre, then you put some Huma Pomo Leguma Pijane, Salawiga, Jobari, American Ning and Dima, Gawa Sego Pianuyama, Pine the Razin Jolla Dre, Pfizer BioNTech Gawase people alone as yet dread. Come on at a yawning nira reshinirani, but the bee, Gina Ocho in Hurigo, Seninima, Digawase and a season go Gijetu, Gida Bujoji, Gustav Banaga, Dauman Ketalo, Dutawin Kamati Jaune Piobari, Aku, Pfizer and Modana Gawase Rigo, January Labat Mabatema, Salon Bound Thanese, Tenwe people, season in Elo Le Piobari. Britain ma kusanya atendiao coronavirus pote tenyo dila re ma tuishi lara ne patati suen muri to la ne de dwe. Europa ne shi le bain teta nenga amyatya ga Britain go lejang ki toa la muri tamne peipen ne baare. Atendiao virus pote cha Netherlands nenga ga Britain ga la re lejang ki sende go peilai talo Ireland, Italy ne Belgium nenga driga le peipen lai da ba. Alaru peipen ne nenga driga ro Kuwait ne Israel ro pibaare. Europa Tamagagaro, Paytem, Paytem, Sunnibo Lonibi, the Channing and Yabiagale, Senza Nibi Pipari, a cool tetralare, Gawa Sirigo, Tibotica, Kane Shimishi Tiabo, Pritting at Dickman Dina Shimri, a Pientan Juban Nijabari, the Blue Show Kaba, Jama Yipu Gigaro, the Atendian Potent Epatabi, Pritting Yashirin, Nika Sette, Sawyer Nijone, Tibon Epatabi, Tishi Lara Rigo, Tentiama Pijan, Tita Majibari. VUI 2012/01
And we have the same number of patients
COVID-19 Seninyaga, American take down the door of Madrija, the Bortuni Muyagi Pipari, Taja, the Ningle name, a debutjago, Chatapin and Roma Pichau, Aludor of Matt Nezu Gangsong Pite, California Pine, Republican Ama, Kevin McGardiga, Fox the Dentanago Piobare, Kayoga Galare, American Boho Bango Beatare, a Yibo Donsegu, Anago, Sepi Bidem Bede, the Borta Quelu Nirago, Pesha, Nangiretre, a Gulu the Bortuni Jagera Pipi, Abida the Bortunija Mujango, the Ningri Nema, Abi Yeshua Naimelu, Mione Abare. The COVID-19 CY Aguni Bay a season, Ubri Mujama, a low lemme Kanzagwe, the bad dollar tonga beam a season, American Tito the Ujan Sigo, dollar choya topa beam a season with Bowen Nebbian. COVID-19 tan and Yazum Kanya, CY Lungand Aguni Bay in it. COVID-19 Gawase Pamu a season, Bowen. Ancient Inghari, Jangri, Jama is Sangshamu, Lua Neduri. A sad old Lua Nedurigo, Guni Bay season, Rele Bowen Bari. He sung such a and yet chat happy, low song jabo dread. Samara Trump got, Sennini Yabet, Dreda Majida, Titan Gabari. ဘယ်လာရုစ်နိုင်ငံမှာသမ္မတအလက်ဇန္ဒရာလူကာရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူဒါဇင်နဲ့ချီပြီးဖန်ခါတယ်လို့ဘယ်လာရုစ်လူ့အခွင့်အရေးဖွဲ့ဗျာစနာကပြောပါတယ်မြို့တော်မင်းစ်နဲ့တခြားမြို့ကြီးတွေဖြစ်တဲ့ဘာရာဆူဟိုမာရော့ဒနာနဲ့ဆလီဟော့စ်မြို့တွေမှာတနင်္လာနေ့က42ယောက်ထက်မနည်းဖမ်းခံခဲ့ရတယ်လို့ပြောပါတယ်မင်းစ်မြို့တော်ကရက်ကွက်အများပြားမှာဆန္ဒပြသူတွေဟာအတိုက်ခံတွေရဲ့အနည်းနဲ့အဖြူပါတဲ့အလံတွေဆိုင်းမုတ်တွေကိုကင်ဆောင်ပြီးခြိတက်ကြတယ်လို့ဘယ်လာရုစ်နိုင်ငံတလွှားကမြို့ရော်တွေမှာလည်းဆန္ဒပြမှုတွေတွေ့ရပါတယ်ဘယ်လာရုစ်နိုင်ငံမှာအောက်တိုဘာလရွေးကောက်ပွဲနောက်ပိုင်းကစပြီးနိုင်စင်လုံးလုံးဆန္ဒပြပွဲတွေဖြစ်ပေါ်နေပြီးသမ္မတလူကာရှန်ကိုကတူနိုင်ရတယ်လို့ကြေညာထားတဲ့ဒီရွေးကောက်ပွဲဟာမဲမတမောမှုတွေရှိတယ်လို့အတိုက်ခံခေါင်းဆောင်တွေကပြောပါတယ်ဆန္ဒပြပွဲတွေကိုရဲတွေကအကြမ်းဖက်နှိမ်နှင်းခဲ့တယ်လို့အဖမ်းခံရသူကလည်း 18,000 ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်ဘယ်လာရုစ်အတိုက်ခံခေါင်းဆောင်အများအပြားဟာအဖမ်းခံရတာဒါမှမဟုတ်နိုင်ငံကနေတခြားကိုထွက်ခွာခိုင်းတာလေးကိုခံနေရတာပ
ါ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 8.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့နောက်ဆုံးရမတ်တခင်သတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကူးစက်သူ948ယောက်ထပ်မံအတည်ပြုခဲ့တာကြောင့်ကူးစက်သူစုစုပေါင်း 13,634 ယောက်ရှိပြီဖြစ်ပါတယ်။ COVID-19 ကြောင့်ထပ်မံသေဆုံးသူ19ဦးရှိတာကြောင့်သေဆုံးသူစုစုပေါင်းကလည်း 2,443 ယောက်ရှိပြီဖြစ်ကြောင်းချမ်းမိုင်နယ်အစားဝင်ဌာနရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ဒီဇင်ဘာလ20ရက်နေ့အတွက်တက်ခွဲနမူနာပေါင်း 1,526 ခုစစ်ဆေးခဲ့တာဖြစ်ပါတယ်။ရောဂါပိုးကူးစက်ခံရသူအများဆုံးရှိတဲ့ရန်ကုန်တိုင်းမှာတော့သိစင်တီပြူလူနာဦးရေက900ပတ်ဝန်းကျင်မှာရှိနေပါတယ်။ထိုင်းနိုင်ငံ Smart Sankon KI မှာတရက်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ900ကျော်တွေ့ရှိခဲ့တဲ့အတွက်အဲ့ဒီဒေတာတဝိုက်ကလူပေါင်း 1,000 ကျော်ကိုယောဂါပိုးစစ်ဆေးသွားဖို့စီစဉ်နေပြီဖြစ်ပါတယ်။ကုသမှုတော်တော်များများကမြို့တော်အနီးကပဇိုရောင်းဝယ်ရေးဈေးတခုကရွှေပြောင်းအလုပ်သမားတွေနဲ့ဆက်ဆံနေကြောင်းထိုင်းတာဝန်ရှိသူတဦးကိုကောက်ကပ်ပြီး Reuters သတင်းကပြောပါတယ်။ယောဂါပိုးစပြီးပြန်နိုင်ခဲ့တဲ့ထိုင်းနိုင်ငံအနောက်တောင်ပိုင်းစမတ်ဆခွန် KI နဲ့အဲ့ဒီအနားက Smart Sankron KI တွေမှာဒါမဲ့ပုံတုံးနဲ့ဒီဇင်ဘာလ23ရက်နေ့မှာလူပေါင်း 1,300 လောက်ကိုယောဂါပိုးစစ်ဆေးဖို့စီစဉ်နေတယ်လို့ထိုင်း COVID-19 ရိုက်ဖျက်ရေးအဖွဲ့ပြောခွင့်ရတာဝီစင်ဝီဇာနူယိုတင်ကတနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ထိုင်းနိုင်ငံနဲ့တနင်္ဂနွေနေ့ကတွေ့ရှိတဲ့ကူးစက်ခံရသူ956ယောက်အထက်စမတ်ဆန်ကွန် KI မှာ916ယောက်မြို့တော်ဘန်ကောက်နဲ့စမတ်ဆန်ကွန် KI ကပြည်တွင်းကူးစက်သူ19ယောက်နဲ့ပြည်ပကူးစက်သူ41ယောက်ပါဝင်ပါရယ်စမတ်ဆန်ကွန် KI နဲ့ကူးစက်မှုတွေကရှင်ပြောင်းလူသမားတွေနဲ့ဆက်ဆံနေပြီးအလူသမားအများစုကမြန်မာနိုင်ငံကဖြစ်ပါတယ်ကူးစက်မှုတွေဖြစ်ပွားတဲ့နေရာကဒေသခံတွေကတော့ယောဂမကူးစက်အောင်တတိထားနေကြရတယ်လို့ပြောပါတယ
်အော်ป้องกันอยู่แล้วแต่คนอื่นที่เขาไม่รู้ว่าเราป้องกันแบบไหนเขาก็
ดูซูลูเวရှိတဲ့နေရာတွေကိုရှောင်းလို့ယောဂကုနိုင်တဲ့အခွင့်အလမ်းများတဲ့သူတွေနဲ့ထိတွေ့မှုကိုတတိထားရှောင်ပါတယ်တခြားသူတွေကတော့မလုပ်တော့မသေးကြပါဘူးလို့ဒေသခံတို့ကပြောပါတယ်အခုယောဂကုသမှုအသစ်တွေ့ရှိခဲ့တဲ့ဈေးနှာတဝိုက်နေထိုင်သူမြန်မာလူသမားတွေကိုနေအိမ်တွေမှာပဲနေထိုင်ကြဖို့ထိုင်းအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်စမတ်ဆကွန်ခရိုင်အတွင်းကုသမှုတွေပြင်းထန်လာတဲ့အပေါ်မှာမြန်မာရှေ့ပြောင်းလူသမားတွေကိုအပြစ်တင်ပြောဆိုနေမှုတွေကိုထိုင်းနိုင်ငံသားတွေကဆိုရှယ်မီဒီယာတွေမှာဖြန့်ဝေရေးသားနေကြကြောင်းနဲ့ဒီအခြေအနေပေါ်မြန်မာလူသမားတွေစိတ်မသက်သာဖြစ်နေကြကြောင်းယောဂစစ်ဆေးလုပ်ငန်းတွေမှာအကူအညီပေးနေတဲ့အဖွဲ့ကကိုကျော်စရာက EFP သတင်းဌာနကိုပြောပါတယ်ခင်ဗျာထိုင်းနိုင်ငံမှာမကြသေးမီသတင်းပတ်တွေတုန်းကအသက်16နှစ်အရွယ်ကျောင်းသားတူအပါအဝင်ဆန္ဒပြသူ35ယောက်ကိုတော်ဝင်မိသားစုကိုအသေးရေဖျက်မှုနဲ့ထိုင်းအာဏာပိုင်တွေကစွဲချက်တင်ခဲ့တာကလွတ်လပ်စွာပြောဆိုခွင့်နဲ့စူဝေးခွင့်ကိုဖိနှိပ်ချုပ်ချယ်တာဖြစ်လို့စိုးရိမ်ပူပန်ပြီးကြောင်းဒုက္ခရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြောပါတယ
် So to use a law whichcarries a sentence a maximum sentence of 15 years imprisonment
တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုအသုံးချပြီး အပြည်ဆုံးထောက်တန်15နှစ်ချမှတ်ခဲ့ရကထိုင်းနိုင်ငံကိုယ်ရံလက်မှတ်ရေးထိုးထားတဲ့နိုင်ငံရေးနဲ့ပြည်သူ့အခွင့်အရေးဆိုင်ရာနိုင်ငံတကာကွန်ဗင်းရှင်းကိုလိုက်နာမယ်ဆိုတဲ့ဂရိကဝတ်တွေနဲ့ကန့်ကျင်မှုရှိကြောင်းလူ့ခွင့်အရေးဆိုင်ရာကုလသမဂ္ဂမှမြင့်ကြီးဆုံးပြောခွင့်ရရာဗီနာဆမ်ဒါဆာနီကပြောပါရယ်လူငယ်တွေဟာတော်ဝင်မိသားစုကိုပြောင်းလာတဲ့ fashion show ပုံစံပြပွဲတစ်ခုမှာပါဝင်ခဲ့တာကြောင့်အခုလိုဖန်စီခံခဲ့ရတာလို့ Sumter Sunny ကပြောပါရယ်အဲ့ဒီ fashion show ကကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲတွေရဲ့အစိပ်အပိုင်းဖြစ်ပြီး fashion show မှာပါဝင်သူတွေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ရပိုင်ခွင့်အခွင့်အရေးကိုအသုံးချရတာဖြစ်ကြောင်းလည်း Ravina Sumter Sunny ကပြောပါရယ်တော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့ဥပဒေကိုကျူးလွန်ရင်ရာဇဝတ်မှုဖြစ်သတ်မှတ်ထားတာကိုထိုင်းနိုင်ငံကိုရိုင်းလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာစာချုပ်စာတမ်းပါဂရိကဝတ်တွေနဲ့ကိုက်ကြီးအောင်ပြုပြင်ပြောင်းလဲဖို့ကုလဆောင်ကြီးရဲ့အဖွဲ့ရဲ့ထပ်တလဲလဲတောင်းဆိုနေမှုကိုထိုင်းနိုင်ငံကစက်ပြေးလစ်လို့ရှုနေတယ်လို့လည်းသူကပြောပါရယ်လူခွေဆောင်ကြီးရဲ့အဖွဲ့ HRW ကတော့အဲ့ဒီဥပဒေကထိုင်းအစိုးရကိုအခွင့်အာဏာအများအပြားပေးထားလွန်းသလိုထိုင်းပြည်နဲ့အစိုးရကိုစန့်ကျင်သူတွေနှုတ်ဆက်သွားအောင်လဲအဲ့ဒီဥပဒေကိုအာဏာပိုင်တွေကအသုံးချနေကြောင်းပြောပါရယ်ခင်ဗျတရုတ်လေတင်တင်ပေါ်ရှန်တောင်ဦးဆောင်တဲ့ရေတပ်တင်ပေါ်အုပ်စုတစုတနင်္ဂနွေနေ့ကထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးမောင်းတဲ့ဝင်ရောက်လာတဲ့ကြောင်းထိုင်ဝမ်ကရေတပ်နဲ့လေတပ်တွေကိုဆီလွတ်ချထားခဲ့ရပါတယ်။တရုတ်တင်ပေါ်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်ဖို့နဲ့တပ်ဖွဲ့တွေအစင်းသိရှိစေဖို့စစ်တပ်မော6ဆင်းနဲ့လေတပ်လေယာဉ်8စီးကိုဆီလွတ်ခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်လေတင်တင်ပေါ်တွေအခုလိုထိုင်ဝမ်ရေလက်ကြားကိုဖျက်ဆီးမောင်းနေတာကပထမအဆုံးအချိန်မဟုတ်ပေမဲ့ဒီကြေကတော့တစ်ဖက်ဆက်ဆံရေးတင်းမာနေချိန်မှာဖြတ်တန်းမောင်းနေကြတာဖြစ်ပါတယ်။ဒီမိုကရေစီနည်းနဲ့တရားကိုယ်ပိုင်လွတ်လပ်စွာအုပ်ချုပ်နေတဲ့ထိုင်ဝမ်ကိုတရုတ်တို့ကသူတို့ရဲ့နယ်မြေအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။ထိုင်ဝမ်ကျောင်းဒီတရုတ်လေတပ်လေတွေပြန်တန်းမောင်းနေတာအပါအဝင်တရုတ်တို့ရဲ့စီးရေးလှုပ်ရှားမှုတွေပေါ်ထိုင်ဝမ်တို့ကထပ်တလဲလဲကန့်ကွက်နေပေမဲ့တရုတ်တို့ကတော့တိုက်ပီရဲ့အချုပ်ချအာဏာကိုကာကွယ်ဖို့စီးရေးလေ့ကျင့်တာလို့ပြောပါတယ်။တင်လာဒီမနေ့ကနောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နေပါပြီခင
်ဗျအမေရိကန်ပြည်ထောင်စုနော့ဗယ်ချန်ကယ်လီဖိုးနီးယားပြည်နယ်မှာဒီရက်ပိုင်းတဲ့ကိုဗစ်ကူးစက်မှုနှုန်းမြင့်တက်နေပြီးဆေးရုံတွေကအထူးကျမှတ်ကုသဆောင်တွေမှာလူနာတွေနဲ့ပြည့်ကျက်နေတဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျကယ်လီဖိုးနီးယားပြည်နယ်မှာအထူးသဖြင့်တော့ Los Angeles မြို့ LA မှာတနေ့တာကူးစက်မှုပမာဏပုံများလာတဲ့အတွက်LA မြို့က LAC USC Medical Center ဆေးရုံမှာကိုဗစ်လူနာတွေထားဖို့နေရာတောင်မရှိတော့ဘူးလို့ဆေးရုံအကြီးအကဲဒေါက်တာ Brett Spellberg ကပြောပါတယ
် We are getting crushed for most of the days of the last week. We've had zero ICU beds open in the morning.
ကျွန်တော်တို့ဆေးရုံမှာကိုဗစ်လူနာတွေနဲ့ပြည့်ကျက်နေပါပြီ။ဒီသတင်းပတ်တဲ့ရက်အများစုကိုကြည့်ရင် ICU ထဲမှာကလေးနေရာအပူလုံးဝမရှိတော့ပါဘူး။လူနာတွေကိုဟိုဘက်ပြောင်းထားရမလားဒီဘက်မှာထားရမလားဆိုပြီးကျွန်တော်တို့အသေးအတန်လုပ်နေရပါတယ်ဆိုပြီးပြောသွားတာပါကိုဗစ်ကူးစက်မှုတန်းကိုအဆိုးဆုံးခံရတဲ့ Los Angeles မြို့နယ်တဝိုက်ကပြည်သူတွေတန်းနိုင်သမျှနေအိမ်မှာပဲနေကြဖို့နဲ့အပြင်ကလူတွေနဲ့ထိတွေ့ဆက်ဆံတာကိုရှောင်ကြဖို့နှာခေါင်းစည်းတက်ဖို့လူချင်းခက်ခွက်ခွာနေဖို့စတဲ့အစည်းအဝေးလိုက်နာကြဖို့ပြည်သူ့ကျန်းမာရေးဌာနကသတိပေးနှိုးဆော်ထားပါတယ်ဒီလိုအခြေအနေတွေကြောင့်လဲစိုးရိမ်စိတ်တိုးလာရတယ်လို့ LA မြို့မှာနေထိုင်တဲ့အငြင်းစားဆရာဝန်ကြီးဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့အရန်ဆိုရင်လည်းအဲ့ဒီစစ်ဆေးပြီးတော့ positive ဖြစ်တဲ့ case တွေကလူနာအသစ်တွေကတနေ့ပြီးတနေ့များလာတာ1000ကျော်အထိတောင်ရှိတယ်တရက်ကိုဆိုတော့ကကျွန်တော်တို့အနေနဲ့ကထွက်ရမှာကိုကြောက်တယ်အခုလူနာတွေကတချို့ဆိုရင်တကယ်ဆိုရင်ဆရာကောင်းတော့အခုဆိုရင် ICU တွေဝင်ရတယ် ICU ဝင်ရတော့ဆေးရုံမှာ ICU တော့နေရာမရှိတော့ဘူးကျွန်တော်တို့LA မှာအခုဆိုလို့ရှိရင်အမင်းကအသက်နိုင်ဆိုအိမ်မှာနေပါကိုမိသားစုနဲ့ပဲတွေ့ပါတခြားမိသားစုနဲ့လည်းမတွေ့ကြနဲ့အဲ့ဒါအမိန်ရှိတယ်အခုဆိုရင်ကျွန်တော်ကာကွယ်ဆေးရောက်နေပြီကျွန်တော်တို့ကယ်လီဖိုးနီးယားမှာအခုကဆေးဝန်ထမ်းတွေကိုပဲအရင်စုံထိုးပြီးနေတယ်ဒါပေမဲ့ကျွန်တော်တို့အလဲမကြသေးဘူးထိုးဖို့ကဆိုတော့ကျွန်တော်တို့အသက်ကြီးတဲ့လူတွေလည်းမကြခင်ရောက်လာပါလိမ့်မယ်ဆိုတော့ကျွန်တော်တို့မျှော်လင့်ချက်ကကာကွယ်ဆေးပါပဲ
အခုလိုကူးစက်မှုဆိုးနေတဲ့ကြားမှာအလုလက်မဲ့ဖြစ်နေတဲ့ကယ်လီဖိုးနီးယားပြည်နယ်ဂွန်ကော့မြို့ကမိသားစုကိုတယောက်တည်းဦးဆောင်နေတဲ့ကလီမီကင်အလီဒါရာမီရက်စ်ကတော့ဇာဝတ်နေရေးအတွက်အကူအညီတောင်းခံနေရသူပါ
I got a food card from school that was one way of bringing food to the table. And then
ကျမတနီလေးရဲ့ကြောင့်ကအခမဲ့ဝေပေးတဲ့အစားအသောက်တွေကိုသွားယူပါရယ်။နောက်ပြီးကျမတို့အနီးနားကခရီးရန်ဖျားเจ้าနေမှာလေအခုညီเจ้าတော့ဒီအနီးဝန်းကျင်ကစူပါမားကတ်တွေမှာဝယ်ဆားလို့ရတဲ့ဈေးဝယ်ကတ်ပြားတွေထောက်ပံ့ပေးပါရယ်။
မကြခင်ကြောက်ရွံ့မဲ့ခရစ်စမတ်ကာလမတန်ခင်လော့စ်အိန်ဂျလိစ်မြို့ကဆရာဝန်တွေနဲ့ကျန်းမာရေးဝန်ထမ်း6000ကိုကိုဗစ်ကာကွယ်ဆေးထိုးပေးနိုင်ဖို့အစီအစဉ်တွေရှိပြီးပြီးခဲ့တဲ့ရက်ပိုင်းကစလို့တချို့ဆေးရုံတွေမှာကာကွယ်ဆေးတွေဆထိုးပေးနေပါတယ်အခုလိုကာကွယ်ဆေးထိုးလိုက်တဲ့အတွက်ကိုဗစ်လူနာတွေကိုအရင်ထက်ပိုပြီးကူးသမှုပေးနိုင်လိမ့်မယ်လို့သူတို့ကမျှော်လင့်နေပါတယ်ကယ်လီဖိုးနီးယားကိုနောက်ထပ်ကာကွယ်ဆေးတွေရောက်လာအောင်မယ်လို့လည်းမျှော်လင့်နေကြပါတယ်Los Angeles မြို့မှာကိုဗစ်ကူးစက်ခဲ့သူပေါင်း6သိန်းကျော်ရှိပြီးအခုချိန်ထိဆိုရင်ကိုဗစ်ကြောင့်သေဆုံးသူ8800ကျော်ရှိပါတယ်။စနေနေ့ကတရက်ထဲမှာတင်ကူးစက်လူနာသစ် 13,900 ကျော်နဲ့လူ60သေဆုံးခဲ့ရပါတယ်။ California ပြည်နယ်တစ်ခုလုံးအတိုင်းအတာအရဆိုရင်တော့အခုချိန်ထိကိုဗစ်ကူးစက်ခဲ့သူ 1.8 သန်းကျော်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ 22,600 ကျော်ရှိနေပါတယ်။အခုလိုကိုဗစ်ကူးစက်မှုများလာတဲ့အတွက် California မှာဆေးရုံနေရာနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းမလုံမလောက်ဖြစ်မဲ့ပြဿနာရင်ဆိုင်ရမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့တာဝန်ဆထမ်းဆောင်တာနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အငင်းအပွားအရဆုံးလူဝင်မှုကြီးကြပ်ရေးမူဝါဒတချို့ကိုပြန်ပြောင်းမယ်လို့မျှော်လင့်ရပါတယ်ဒုက္ခသည်တွေနိုင်ငံရေးခိုလုံခွင့်တောင်းခံသူတွေနဲ့ဒါကအစီအစဉ်မှာပါဝင်တဲ့သူတွေအပေါ်တက်ရောက်နေတဲ့မူဝါဒတွေအကြောင်းအလင်းဘယ်ရိုသတင်းပေးပို့ထားတာကိုကျွန်တော်ငိမ့်ချန်ကတင်ပြပါမယ်။ခီးသွားလာမှုကန့်တတ်တာ၊နိုင်ငံရေးခိုလုံခွင့်နဲ့ဒုက္ခသည်အစီအစဉ်တွေကိုကန့်တတ်တာ၊မိသားစုတွေကိုခွဲပစ်တာ၊ဒါကအစီအစဉ်ကိုဖျက်သိမ်းဖို့လှုံ့ဆော်တာစတဲ့သမ္မတထရန့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတချို့ကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြန်ပြောင်းဖို့ကြိပေးထားပါဗျ။ဒီမူဝါဒတွေကိုဖျက်သိမ်းမဲ့သမ္မတအမိန့်ထုတ်ဖို့များတယ်လို့ဘောမောက်ခမော်ရင်းဆွီနီလိုကျွမ်းကျင်သူတွေကပြောပါဗျ။
All of the things that
သမ္မတထရန့်တယောက်တည်းလှုပ်ခဲ့သမျှအကုန်လုံးဘိုင်ဒန်ကလည်းတယောက်တည်းလုံနိုင်တယ်လို့ပြန်ဖြတ်နိုင်ပါတယ်။ဥပမာခရီးသွားလာမှုကိုကန့်တတ်ထားတာဆိုရင်ဖြတ်ပစ်မယ်လို့မျှော်လင့်ရပါတယ်။နောက်ပြီးဒုက္ခသည်အရေးအတွက်ကိုကန့်တတ်ထားတာဆိုရင်လည်းချက်ချင်းဆိုတယ်လို့ပြောမှာပါ။ဒါတွေကသမ္မတလုံပိုင်ခွင့်ထဲမှာရှိပါတယ်လို့ပြောသွားတာပါ။ဒါကအစီအစဉ်ကိုဖြတ်သိမ်းဖို့သမ္မတထရန့်လှုံ့ဆော်နေတာကြောင့်သူ့သမ္မတတက်တန်းအတွင်းဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။ဒီအစီအစဉ်ကသမ္မတဥပမာလက်ထက်ကဆခဲ့တာဖြစ်ပြီးတော့အမေရိကန်ကိုခလေးဘွားတွေကတရားမဝင်ခေါ်လာခံရသူတွေအတွက်အကာအကွယ်ပေးနေထိုင်အလုပ်လုပ်ခွင့်ပေးထားတဲ့အစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်ဟာတရားမဝင်လူငယ်ချမ်းသာခွင့်ပေးသလိုတောင်ဖြစ်နေတယ်လို့သမ္မတထရန့်ကပြောထားပြီးလွှတ်တော်ကခွင့်ပြုရင်တော့ဒါကအစီအစဉ်ကသူတွေကိုကူညီမယ်လို့သမ္မတထရန့်ကပြောပါတယ
်။
ကျွန်တော်ဒီလူတွေကိုမြေတားရှိပါတယ်လွှတ်တော်အနေနဲ့သူတို့ကိုကူညီဖို့စနစ်တကျလုပ်မယ်လို့ညွှန်လင်းကြောင်းပြောသွားတာပါ။ဒါပေမဲ့လည်းလွှတ်တော်ကဘာမှမလုပ်တဲ့အတွက်ဒါကအစီအစဉ်ရဲ့ကံကြမ္မာကတရားရုံးတွေလက်ထဲကိုရောက်သွားပါတယ်။အခုနောက်ဆုံးတရားရုံးဆုံးဖြတ်ချက်အရအမေရိကန်လူဝင်မှုကြီးကြပ်ရေးအေဂျင်စီတွေအနေနဲ့ဒါကအစီအစဉ်ကိုပြန်ပြီးအသက်သွင်းရပါတယ်။ဒါပေမဲ့လည်းဒါကအစီအစဉ်ကိုဆန့်ကျင်သူတွေကတရားဆက်ဆွဲမယ်လို့ဆုံးဖြတ်ထားပါတယ်။တခြားလူဝင်မှုကြီးကြပ်ရေးစည်းကမ်းတွေကိုဖျက်သိမ်းတာမှလည်းအချိန်ယူရမယ်လို့ဘောမောက်ခဆွီနီကပြောပါတယ်။ဒုက္ခသည်အစီအစဉ်မှာဆိုရင်လဲထရမ့်အစိုးရလက်ထက်မှာစံချိန်တင်ရော့ကျခဲ့ပြီးတော့ဘိုင်ဒန်ကတော့ဒုက္ခသည်တသိန်း 2,500 အထိခွင့်ပြုမယ်လို့ကြေညာပြုထားပါတယ်။ဒါပေမဲ့လည်းလောရမာရီကတော့အများကြီးပါလို့ဂျော့ချ်မေဆင်တက္ကသိုလ်ကမစ်ရှယ်ဝက်စလင်ကပြောပါတယ်
။ In many cases the agency
ကတော့ဒုက္ခသည်ရွှေပြောင်းအခြေချနေထိုင်ရေးလုပ်ပေးတဲ့ agency ဌာနအများစုမှာလူမရှိတော့ပါဘူး။အဲ့ဒီမှာလုပ်ခဲ့သူတွေကိုတခြားကိစ္စတွေလုပ်ခိုင်းထားပါတယ်။ဒုက္ခသည်တွေကိုလည်းမကြိုးစားတာကြာပြီဖြစ်တာကြောင့်အဲ့ဒီအလုပ်ကနေလူတွေလည်းထွက်ကုန်ပါတယ်။ဒါကြောင့်အဲ့ဒီ agency တွေကိုပြန်တိဆောက်ပြီးအရင်ကထက်ပိုပြီးခိုင်မာအားကောင်းအောင်တိဆောက်ရမယ်လို့ပြောသွားတာပါ။ကိုရိုနာကပ်ရောဂါဟာအမေရိကန်စီးပွားရေးနဲ့အသက်တွေကိုနှုတ်ယူနေတဲ့အတွက်ဘိုင်ဒန်အစိုးရလုံးမဲ့စီးရင်မှာလူဝင်မှုကြီးကြပ်ရေးကိစ္စကထိတ်တန့်ဦးစားပေးမဟုတ်ဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုဆက်ပြီးဆွေးနွေးခန်းအစီအစဉ်ကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။COVID-19 ရောဂါဆက်တင်ဖြစ်ပွားတာတစ်နှစ်မပြည့်ခင်မှာပဲကာကွယ်ဆေးတွေကတော့ရလာနေပါပြီ။ဒါပေမဲ့ဒီရောဂါနဲ့အချိန်အတော်ကြာအတူရှင်တွဲနေထိုင်ရဖို့ရှိတယ်လို့လာမယ့် 2020 ခုနှစ်မှာဆိုရင်ဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေဟာလူတွေနေစဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျန်းကျန်သူတွေကခန့်မှန်းနေကြပါတယ်။ဒီရောဂါရှိမရှိစမ်းသပ်မှုတွေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုသိရဖို့ American Pirance မြောက်ကိုရိုလိုင်းနားပြည်နယ် Greenfield က Biden Medical Center အနုစီဝဗေဒဓာတ်ခွဲခန်းတာဝန်ခံဒေါက်တာဖြူမြတ်တွယ်ကိုနေ့နဲ့ဒီတင်ပြပေးပါမယ်။မင်္ဂလာပါဒေါက်တာဖြူမြတ်တွယ
်။မင်္ဂလာပါအန်နီပါ
။ COVID-19 ရောဂါအတွက်ကိုကာကွယ်ဆေးတွေထွက်နေပါပြီ။ဒါပေမဲ့လို့တို့ကဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေလည်းအများအားလုပ်နေရတယ်ပေါ့နော်။ဆိုတော့ဒေါက်တာဖြူမြတ်တွယ်တို့ဒီဓာတ်ခွဲခန်းမှာပေါ့နော်။ဒီတုံးနေတဲ့လက်ရှိတုံးနေတဲ့ဘယ်ဟာမျိုးကိုစမ်းသပ်တာအဓိကလုပ်နေလဲပြောပြပေးပါ
။ဟုတ်ကဲ့ဒီမှာအခုဟိုပါနော်ဟိုပြောလုပ်နေတဲ့တခွဲကန်းက Biden Medical Center က North Carolina မှာအဲ Microbiology Lab ပါပေါ့နော်။အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်။3မျိုးမှာမှ2မျိုးကတော့ COVID ကိုဖြစ်စေတဲ့ Coronavirus ပိုးရှိမှုရှိသူရဲ့ RNA ကိုစမ်းသပ်တာ antigen test ထုတ်တာရဲ့ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတဲ့နည်းရယ်ဆိုတော့နှစ်ခုကတစ်မျိုးနောက်တစ်မျိုးကတော့ antibody ကိုတိုင်းတာပေါ့နော်ဒါကိုခံအားရှိရှိဟိုဟာလက္ခဏာရှိရှိရှိရှိရောဂါရှိပြီးသားဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူ test အမျိုးအစား3မျိုးဒါပေမဲ့ခွဲခြားရတာနှစ်မျိုးပေါ့နော်ရောဂါပိုးရှိလားရယ်ခံအားရှိလား
ဆိုတော့ဒီအဲ့လိုမျိုး test လုပ်တယ်ဆိုလို့ရှိရင်ယောဂရှိမရှိ test လုပ်အခုလောလောဆယ်အချိန်ဘယ်လောက်ပေးရပါလဲ
အခုဆိုရင်ဥပမာပြောရရင်တော့ဒီမှာအခုဆိုးဆေးရုံမှာအလုပ်တဲ့ test ဆိုလို့ရှိရင်နှစ်မျိုးခွဲထားတယ်ပေါ့နော်အရေးပေါ် test လို့ခေါ်တာပေါ့နော်အရေးပေါ်နဲ့အရေးကြီးမဟုတ်ဘူးပုံမှန်ဆိုရင်နှစ်မျိုးမှာဆိုရင်အရေးပေါ်ဆိုလို့ရှိရင်နှစ်နာရီအများဆုံးအခုမှာအရေးတကြီးနဲ့ surgery ဝင်ရမယ့်လူနာတို့ဘာတို့ပေါ့နော်တို့တို့အတွက်ယောဂရှိမရှိစမ်းနာရဲဒါမှမဟုတ်ရင်အရန်ကိုအရေးပေါ် ICU ထဲရောက်နေတဲ့လူတွေပေါ့နော်ဆိုလို့ရှင်အရေးပေါ် test ကိုထည့်လိုက်တယ်အဲ့ဒါဆိုလို့ရှင်နှစ်နာရီအောက်ပေါ့နော်နောက်တစ်ခုကကြတော့အရန်အကြီးမဟုတ်ဘူးပုံမှန် test line ထဲမှာပါတာကြတော့ဟိုမျိုး clinic ကိုလာကြတယ်ဒါမှမဟုတ်ရှင် drive through ပေါ့နော်ကားနေတယ် drive through လောက်ကြတယ်အဲ့လိုမျိုးစံနမူနာတွေရတဲ့ဟာကြတော့ပုံမှန် line ထဲဝင်သွားအဲ့ဒါကြတော့9နာရီ10နာရီနေ10နာရီလောက်ထိပေါ့ဘာလို့လဲဆိုတော့အဲ့ဒါက volume ကများတာ哦အရင်ကတော့ဟိုအား batch လောက်တာပေါ့ batch လုပ်တယ်ဆိုတာအုပ်စုခွဲပြီးတော့လုပ်တာပေါ့နော်ဆိုတော့လူနာရဲ့အရေးဘလောက်ကြီးလဲပုံမှန်မူတည်ပြီးတော့အချင်းကွာသွားတယ် test ဖယ် platform ကိုတုံးတယ်ဆိုတာပုံမှန်ကွာသွားတာပေါ့နော်
ဆရာ PCR နဲ့ antigen ဒီအဲ့နှစ်ခုကြွားတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတုံးရဆိုတာနော
်ဟုတ်ကဲ့ antigen ကများတော့အဖြစ် primary care ပေါ့နော် primary care office တွေမှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်အဲ့လဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲမြန်လဲမြန်တယ်ဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလက်ဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြရဆိုရင် clinic ကိုသွားကြရဆို clinic မှာ point of care ဆိုပြီးတော့သွားတိုက်ရိုက် test ပေါ့နော်အဲ့ setting မှာတုံးတာများတယ်ပြီးတော့ PCR တွေကကြတော့သုဆောင်ကပြောသလိုပေါ့နော်နှမ်းမျိုးခွဲထားတဲ့အတွက်ကြောင့်မလို့ test platform ကလည်းအမျိုးမျိုးရှိတဲ့အတွက်ကြောင့်မလို့ set ACC ရဲ့အစီအမားတွေဖြစ်တာလည်းဖြစ်နိုင်တယ်ပြီးတော့ regulation တွေလိုရတယ်ဆက်တဲ့အတွက်ကြောင့်မလို့ lab တွေထဲမှာလည်းတုံးတာများတယ်ပေါ့နော် PCR test ဆက
်ဟုတ်ကဲ့ဒီယောဂပိုးရှိမရှိစမ်းသပ်တဲ့တဲ့မှာကိုခန်းဆန်းနာဘယ်အချိန်မှာတုံးပါလဲ
ကိုခန်းဆန်းနာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူ့တဘောနဲ့သူအရင်တုန်းကကိုဗစ်ရှိတာလားမရှိတာလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့အချိန်မှာတုံးလို့လည်းရတယ်နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အနစ်ပြုတ်လိုက်တယ်ပေါ့နော်ဖေးရုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင် သူမှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါပေမဲ့တခြားကိစ္စကြောင့်မလို့ဒါဆေးရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းနေပါတော့ဆိုတော့ဆက်တင်အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တိုင်မသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်ကသိတယ်နဲ့ဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့
အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးဆန်းတက်မှုဘလောက်အရေးပါလဲပြောပြပေးပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတာဆန်းတက်တဲ့ test ကကြတော့ antibody test ပေါ့နော်ဆရာဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမစလုံးထိုးသည့်ဖြစ်စေဒုတိယစလုံးထိုးသည့်ဖြစ်စေ cost ပြသွားတယ်ဆိုလို့ရှိရင်ကိုမှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းဖို့အတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော်
ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိမတ်ပြုပြီးတော့ကိုယ်ခန်းအားတွေထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိဆန်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်ပြောပြပေးပါ
นี่တော့ရှိနိုင်ပါလေယောဂောဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့เนาะ virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးတာပေါ့เนาะအဲကြောင့်မှကိုယ်ခန္ဓာနေပြီးတော့မှ antibody ထုတ်တယ်အဲ့ဒီအချိန်မှာကိုက covid test လုပ်တဲ့ဒီအဆောဆောင်ကတော့ antigen message PCR ပဲဖြစ် covid test လုပ်တဲ့ဟာနဲ့တွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားလာတော့ရှိပါတယ်။ဒါကလည်းအချိန်နဲ့ပုံမှန်မူတည်ရပါတော့နော်။တာဝယ်ဆေးထိုးရတဲ့လူဆိုလို့ရှိရင်လည်းကယ်ပြီးဟိုဖျားလာရင်နာလာရဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာကိုဗစ်ကတိုင်းတယ်ဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြရအောင်ငါ့မှာကာဝယ်ဆေးထိုးရတယ်။ဒါဆိုလို့ရှိရင်ကိုက false positive ဖြစ်နိုင်တဲ့အချိန်နဲ့ရှိနေပါတော့။အကယ်၍ကိုကကိုဗစ်ကြောင့်လည်းဖျားလာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပါတော့။ဆိုတော့အဲ့ဒီမှာဘာကြောင့်ဟိုဖြစ်မှမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝစီရလဲထိုးရပြီးသားမှာမှာကိုဗစ် test ပါတုံးနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်အခုဒီ covid 19ရဲ့အတွက်ကာကွယ်ဆေးပေါ်လာတယ်ဆိုပေမဲ့လို့ဒီယောဂါကလူတွေနဲ့အများအားရှင်တွဲနေမယ်လို့ဒီဆေးပညာရှင်များပြောကြပါတယ်ဆိုတော့အဲ့ဒီအချိန်မျိုးမှာဒီ covid testing ကလည်းနောက်ဆိုရင်နေတိုင်းလောက်ရတဲ့သဘောမျိုးဖြစ်လာနိုင်တဲ့အခြေအနေရှိတယ်ပေါ့နော်ဟုတ်သူတို့ချာချာနည်းပညာတွေတုံးပြီးတော့ဟိုစမ်းတက်နေတာရောရှိပါလား
နေတိုင်းနေစဉ်ပေါ့နော်ပုံမှန် test လုပ်တဲ့ဥစ္စာမျိုးဖြစ်နိုင်နေဆိုတော့မှန်ပါလေသူတို့ချာချာ test လုပ်တာလားဆိုတာချက်အခုနောက်ပိုင်းမှာအစိုးရကလည်းပထမဆုံးတော့နော် test ကိုခွင့်ပေးလိုက်ဟို at home test kit တို့ပြီးတော့ပေါ့နော်ဒီလိုအဲ့လိုမျိုးဟိုအခွင့်အရေးမျိုးလေးတွေတော့ပေါ်လာတာပေါ့နော်နည်းပညာတော့သူတို့ကြတော့မဟုတ်ပါဘူးဒါပေမဲ့ဒါကဟိုနီးလန့်တဲ့အခြေအနေမှာတုံးအောင်လေအိမ်မှာတုံးလို့ရတယ်ဆေးရုံထိသွားကြမလို့ဒါပေမဲ့တုံးဖို့အခြေအနေကကိုကကြားလာလို့ရှိရင်လက္ခဏာမတိမတာလေးပေါ်လာရတယ်ဖြစ်ဖြစ်ဒါပေမဲ့အဲ့အချိန်ကြလို့ရှိရင်ကိုရဲ့ဆရာဝန်ဖုန်းလေးနဲ့ခေါ်ပြီးတော့ဆရာဝန်ကနေပြီးတော့ဒီဟာ prescription အနေနဲ့ပေါ့နော်ဆရာဝန်ရဲ့ခွင့်ပြုချက်နဲ့ကိုအိမ်မှာကိုကကိုတုံးခွင့်အဲ့လိုမျိုးအခွင့်အရေးမျိုးလေးအဲ့လိုမျိုးနီးပညာအဲ့လိုမျိုးအခြေအနေလေးတိုးတက်လာတာပေါ့နော်ဒီပင်ကအထူးသဖြင့်ပွာသွားတယ်ဆိုတာတော့မရှိပါဘူးပေါ့နော
်ကိုခံအားရှိမရှိစမ်းသက်တဲ့ဥစ္စာရောဈေးတက်တာတာနဲ့လွယ်လွယ်ကူကူရနိုင်ပါလား
ကိုခံအားရှိမရှိစမ်းသက်တဲ့ဥစ္စာကလောလောဆယ်တော့ဒီ FDA ကနေပြီးတော့ဈေးတက်တာနဲ့ထုတ်တဲ့ဒီလိုမျိုးစောစောကပြောလို့ at home test kit ပေါ့နော်အဲ့လိုပုံစံမျိုးရှိတယ်ဆိုတာတော့မပေါ်လာသေးပါဘူးဒါပေမဲ့အဲ့နောက်ကြလို့ရှိရင်ပေါ်လာဖို့အခွင့်အရေးရှိနိုင်တယ်ဆိုတာတော့အဲ့ဒါတော့တေချာပေါက်ပြောလို့ရပါဘူးလေဆိုတော့ကုမ္ပဏီတော်တော်များများလည်းဒီလိုလွယ်လွယ်နဲ့ပြီးတော့ဒီသက်သက်သားနဲ့ရဖို့အတွက်ရဲအစိုးရကလည်းအဲ့ဒါအဲ့လိုမျိုးတွေရဖို့အတွက်ပြည်သူတွေအတွက်ရဖို့အတွက်ကိုလည်းအရန်ကိုလုပ်ပေးနေကြတယ်ပေါ့နော
်ဒီလိုမျိုးပေါ့နော်ရခွေကန်တခုလုံးအတွက်တာဝန်ယူထားတဲ့သူတွေနဲ့ဒီ COVID-19 ရောဂါပိုးရှိမရှိဆန့်သက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုအကြံပေးချင်လဲ
COVID-19 test လုပ်ဖို့အတွက်ကိုနမူနာကောက်တယ်ပေါ့နော်ဆရာဝန်လည်းဖြစ်ဖြစ် nurse မှာပဲဖြစ်ဖြစ် now assistant medical assistant လည်းဖြစ်ဖြစ်အကောင်တော့သူတို့တွေက frontline worker တွေဖြစ်တဲ့ကြောင့်မို့သူတို့အနေနဲ့တော့ဒီ pandemic စကြတဲ့ကတောက်လျှောက်ဒီလူနာတွေနဲ့လည်းတောက်လျှောက်တွေ့နေရတယ်ဆိုတော့သူတို့ဒီပေါ့နော်ကိုယ့်ကိုယ်လည်း self care လည်းအရေးကြီးရပေါ့နော်ပြီးတော့တန်တိုင်းဆုံးကိုယ့်ကိုယ်ကိုယ်လည်းရည်စက်ကြပေါ့နော် ဒီပီပါညာအလုံးနောက်ပေါ့နော်အကောင်းဆုံးဝက်ပြီးတော့ပေါ့နော်ဒီစရာကြီးဆိုင်ကြပေါ့နော်နောက်တစ်ခုကလည်းဆန်နမူနာကောက်တာလည်းအရင်အရေးကြီးပါတယ်ဆန်နမူနာကောင်းကောင်းမွန်မွန်ကောက်နိုင်တော့မှဆန်နမူနာကောင်းမှအဖြေရလဲဆိုတော့ကလည်းအဖြေကောင်းရမယ်လေ
ဒီ COVID-19 testing နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ test kit တွေရတဲ့တိတ်မရပါဘူးမရဘူးဆိုတော့ဒါမျိုးအချိန်အနေထားမျိုးမှာပေါ့နော်ဒီ testing လုပ်ဖို့အတွက်ဆိုလို့ရှိရင်ဒီလိုတမန်လူတွေအနေနဲ့ COVID-19 testing အတွက်နဲ့ပတ်သက်ပြီးတော့အဟိုဘာတွေလုပ်တင်တယ်လို့အကြံပေးချင်ပါတယ
်။ဘယ်လိုမျိုးပေါ့နော် test available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် testing က limited capacity လို့ခေါ်ပါတော့။ limited ဖြစ်နေတဲ့အချိန်မှာကိုကရောဂါလက္ခဏာပြလာတာတို့လိုမျိုး COVID လိုမျိုးစင်စင်ဖြစ်တာတို့အခုဒီစောင်းနှံရာဒီဖြစ်နေတဲ့အကြောင်းမလို့ COVID လက္ခဏာနဲ့တုပ်ကွေးလက္ခဏာနဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကအဲ့ဒီလိုလာမရှိနေတဲ့အချိန်မှာဘာအကြံပေးလို့ရလဲဆိုတော့ကိုယ့်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ကို antigen test ကတော့သိနိုင်တော့ကောင်းတာပေါ့ antigen test က PCR test ဆာလို့ရှိရင်ဖေးယုံနေ clinic တွေမှာသုံးတာများတဲ့အတွက်ကြောင့်လို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့စရိတ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေသိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းသပ်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူခရန်တင်းလုံနိုင်လို့တော့တက်တနေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအတိလေးပါနေပေါ့နော်သူခွင့်နိုင်တော့ခွင့်နေပြီးတော့ခရန်တင်းလုံနေပေါ့နော
်ဒေါက်တာချူမြတ်တွဲပါကိုဗစ်ရောဂါပိုးရှိမရှိအမြင်စစ်ဆင်းနိုင်မဲ့အိမ်သုံးကိုဗစ် -19 ပိုးစစ်ကြိယာတစ်မျိုးကိုတော့အမေရိကန်နိုင်ငံကလူစီရာကုမ္ပဏီကနေတီထွင်နိုင်ပြီဖြစ်ပါတယ်နိုင်ဝက်လောက်တက်မှာပဲအဖြေထုတ်ပေးနိုင်တဲ့ဒီကြိယာကိုဆယ်ဝန်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်းတွင်းကြဲကြဲသုံးနိုင်ဖို့တော့အချိန်ယူရဦးမှာဖြစ်ပါတယ
်။မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲရလဒ်အကောင့်ထဲပေါ်ရေးဘာအခက်ခဲအတားအဆီးတွေရှိနိုင်သေးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ဦးစိုးရဲ2020ထွေထွေရေကောက်ပွဲကြီးကျင်းပပြီးခဲ့တာတလားကျော်ပါပြီ။ဒါပေမဲ့လည်းဒီကနေ့ချိန်ထိမြို့နယ်တချို့မှာရေကောက်ပွဲကော်မရှင်ကိုဆန္ဒပြတဲ့ဆန္ဒပြပွဲအငယ်လေးတွေကြိုးကြာကြိုးကြာဖြစ်ပွားနေတာတွေ့နေရပါသေးတယ်။ရေကောက်ပွဲမှာအဓိကအတိုက်ခံလို့ဖြစ်နေတဲ့တမတော်ကြောထောင်းတော့ခံပြုဒီခံပြိုးပါတီကလည်းရွေးကောက်ပွဲဖြစ်စဉ်ကိုအတိမတ်ပြုတယ်လို့မပြောသေးသလိုရွေးကောက်ပွဲကာလမဲမသမာမှုတွေနဲ့တရားမဲ့ပြုကျင့်မှုတွေကိုဥပဒေလမ်းကြောင်းအရဆုံးခန်းတိုင်ဆောင်ရွက်သွားမယ်လို့သိမ့်မကြသေးခင်တုန်းကလုတ်ခဲ့တဲ့နေပြည်တော်ရုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ်။မြို့နယ်200ကျော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုတောင်းခံခဲ့တဲ့တမတော်ဘက်ကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညှင်းပယ်ခံရပြီးနောက်မှာသူတို့တောင်းဆိုခဲ့တာဥပဒေအရတောင်းဆိုတာသာဖြစ်တယ်ဆိုပြီးထုတ်ပြန်တာကလွယ်လို့နောက်ထပ်တောက်ဆုံမှုအစ်စ်ထပ်လုပ်တာမတွေ့မမြင်ရတော့ပါဘူး။ဒီကြားထဲအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရေကောက်ပွဲလုပ်ပေးဖို့တောက်ဆိုတာကိုထောက်ခံတယ်လို့တပ်မတော်ခေါင်းဆောင်တွေဘက်ကပြောဆိုထားတာတွေတော့ရှိနေပါသေးတယ်။ရေကောက်ပွဲရလာအကောင့်ထဲဖော်မှုဘရော့ပြီးဆုံးမလဲ။အနောက်ရှက်အဟန့်တားရောရှိနိုင်အောင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ကူရပါအဲ့ဒီပြဿနာအကြောင်းလေးလာတင်ပြသွားပါမယ
်လက်ရှိပြည်ခိုင်ဖြိုးပါတီရဲ့လုတ်ကင်ဆောင်ရွက်နေပုံကိုနှစ်ပိုင်းခွဲပြီးကြည့်နိုင်ပါတယ်တပိုင်းကတော့ပါတီတာဝန်ရှိသူတွေရဲ့ပြောဆိုနေမှုဖြစ်ပြီးတပိုင်းကတော့ရွေးကောက်ပွဲနောက်ဆက်တွဲနဲ့ပတ်သက်လို့သူတို့ရဲ့တကယ်လက်တွေ့လုတ်ကင်ဆောင်ရွက်နေပုံဖြစ်ပါတယ်တာဝန်ရှိသူတွေကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်မတရားပြုကျင့်တာတွေရှိခဲ့တယ်ဒါကြောင့်တနိုင်ငံလုံးအတိုင်းအတာနဲ့ရဲအရေးပိုင်တဲ့အမှု182မှုကိုတိုင်ချက်ဖွင့်ထားတယ်လို့ပါတီကောင်းဆောင်ဦးသိန်းထွန်းဦးကသတင်းမီဒီယာတွေကိုပြောပါတယ်။ဒါ့အပြင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှာပါပဲတိုင်းခရိုင်မြို့နယ်ရက်ကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ပြည်ခိုင်ဖြိုးပါတီကနေ UEC ကိုတိုင်ကြားထားတဲ့အမှုပေါင်းလဲ1128မှုရှိတယ်လို့ဆိုပါတယ်။ဒီခိုင်ဖြိုးရဲ့အဲ့ဒီထောင်နဲ့ချီတဲ့တိုင်ကြားချက်တွေဟာတကယ်လို့ဆွဆွဲခံရသူတွေကကျူးလွန်နေဆိုတာတွေ့ရှိခဲ့ရင်တော့အဲ့ဒီလူပုဂ္ဂိုလ်တွေကိုပဲတဦးချင်းအရေးယူရတာမျိုးဖြစ်ပြီးရွေးကောက်ပွဲရလက်တွေကိုလုံးဝသွားပြီးတက်ရောက်မှုရှိစေမှာမဟုတ်ပါဘူး အဲ့ဒီသတင်းစာရှင်းလင်းပွဲနေမှာပဲဦးသိန်းထွန်းကတိခိုင်ပြိုးပါတီအနေနဲ့ရွေးကောက်ပွဲကန့်ကွက်လွှာစုစုပေါင်း90လောက်တင်ဖို့ရှိတယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးနောက်ငွေကျပ်9သိန်းသွင်းပြီး45ရက်အတွင်းတင်ရတဲ့အဲ့ဒီကန့်ကွက်လွှာဘယ်နှဆောင်တင်သွင်းခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမကြားသေးပါဘူ
းအဲ့ဒီကန့်ကွက်လွှာတွေကိုလက်ရှိကော်မရှင်တွေမကနောက်ကော်မရှင်လက်ထက်အထိပါကျန်းသာသွားဖို့ရှိပြီးအမှုနိုင်ပါမှနိုင်သလောက်ရွေးကောက်ပွဲရလဒ်ကိုအပြောင်းလဲဖြစ်စေမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်တင်လိုက်တဲ့အမှုပေါင်း90ဝန်းကျင်ဒါမှမဟုတ်အများစုကြီးအနိုင်ရသွားတဲ့ဆိုသည့်တိုင်လက်ရှိပြည်ထောင်စုအဆင့်လွှတ်တော်တွေအတွက်396နေရာအနိုင်ရထားတဲ့ NLD ပါတီရဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားကိုတော့ပြောင်းလဲသွားစေနိုင်စွမ်းရှိမှာတော့မဟုတ်ပါဘူး။ဒီခံပြိုးပါတီအနေနဲ့တစ်ဖက်မှာအခုလိုပြောဆိုမှုတွေလုပ်နေပေမဲ့အခြားတစ်ဖက်မှာတော့သူပါတီရဲ့အနိုင်ရကိုယ်စားလှယ်တွေအားလုံးဥပဒေလှုပ်ထုတ်လို့နီးရသက်ဆိုင်ရာကော်မရှင်စီမှာရွေးကောက်ပွဲဆိုင်ရာကုန်ကျစရိတ်စီးရင်တွေကိုဥပဒေနဲ့အညီတင်ပြပြီးသွားတာတွေ့ရပါတယ်။ဒါဟာပြည်ခံပြိုးကိုယ်စားလှယ်တူးချင်းစီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံလိုက်တဲ့သဘောလဲသက်ရောက်စေပါတယ်
။ရွေးကောက်ပွဲကော်မရှင်အပါအဝင်ရလဒ်တွေနဲ့ပတ်သက်လို့ပြည်ခံပြိုးပါတီဘက်ကဘာဆက်လုပ်နိုင်မလဲလေ့လာကြည့်ဖို့လိုပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့လွှတ်တော်တွင်ဘာမှဆက်လုပ်လို့ရတော့မှာမဟုတ်ပါဘူး။အကြောင်းကတော့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်စည်းဝေးတွေကျင်းပဖို့ရှိတော့မှာမဟုတ်ပဲပြန်အရွေးမခံရတဲ့အမတ်တွေကိုတော့သူတို့နေထိုင်ရာနေပြည်တော်စီပင်အဲ့ရိတ်တာအခန်းကပစ္စည်းတွေကိုဒီဇင်ဘာလ18ရက်နေ့ကနေ22ရက်အတွင်းလာရောက်သိမ်းယူကြဖို့ညွှန်ကြားထားပြီးဖြစ်နေလိုပါပဲလက်ရှိလွှတ်တော်ဥက္ကဋ္ဌတွေနဲ့လွှတ်တော်ယုံတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာတဲ့အမတ်တွေပါဝင်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာခေါ်ယူဖို့ပြင်ဆင်နေပါပြီဒီမှာလဲစဉ်းစားစရာရှိလာတာကရွေးကောက်ပွဲနဲ့ရလဒ်ကိုအတိမတ်မပြုသေးတဲ့ပြည်ခိုင်ဖြူပါတီနဲ့တက်မတော်ဘက်ကများလွှတ်တော်ကိုသဘိမ့်မှောက်ကြမလားလွှတ်တော်မတက်ပဲနေကြမလားဆိုတဲ့ကိစ္စပါ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှ128ကကြီးမှခုလိုဖော်ပြထားပါတယ်။ပြည်သူ့လွှတ်တော်အစည်းအဝေးတရက်ဤပထမနေ့တွင်ပြည်သူ့လွှတ်တော်အစည်းအဝေးသို့တက်ရောက်ခွင့်ရှိသည့်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤထက်ဝက်ကျော်ဥယျာဉ်တက်ရောက်လျင်ရင်းအစည်းအဝေးအထမြောက်သည်လို့ဆိုထားပါတယ်။အစည်းအဝေးတက်ရောက်သူအရေးအတွက်မပြည့်ရင်ရွှေဆိုင်ကျင်းပရမှာဖြစ်ပြီးအဲ့ဒီအချိန်ကြာရင်တော့တက်ရောက်ခွင့်ရှိသူတွေရဲ့သုံးပုံတစ်ပုံတက်ရင်အစည်းအဝေးတွေအထမြောက်တယ်လို့ပုံမှန်ခါဝဲမှာဆက်ပြီးဖော်ပြထားပါတယ်။တတိယအကြိမ်ပြည်ထောင်စုလွှတ်တော်အနေအထားကိုကြည့်ရင်ရွေးကောက်ခံ456ယောက်တက်မတော်သားကိုယ်စားလှယ်166ယောက်စုစုပေါင်း642ယောက်ရှိပါမယ်။ NLD ဟာကိုယ်စားလှယ်စုစုပေါင်းတဝက်ဖြစ်တဲ့321ယောက်ထက်အများကြီးပိုတဲ့396ယောက်အထိရွေးချယ်ခံထားရတာမို့ပြည်ခိုင်ဖြိုးကသပိတ်မှောက်သည်ဖြစ်စေတက်မတော်သားကိုယ်စားလှယ်တွေသပိတ်မှောက်သည်ဖြစ်စေလွှတ်တော်အစည်းအဝေးတွေကျင်းပဖို့တရားဝင်ဖြစ်စေဖို့ဘာအခက်အခဲမှရှိမှာမဟုတ်ပါဘူးအလားတူပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာပါ NLD ကထက်ဝက်ကျော်ရှိနေတာမို့လွှတ်တော်အစည်းအဝေးတွေအထမြောက်ကျင်းပနိုင်မှာသိကြပါတယ်ဒါကြောင့်လာမယ့်လွှတ်တော်တစ်ခုပြည်ခိုင်ဖြိုးကတော့၎င်းတက်မတော်ဘက်ကတော့၎င်းအတိမတ်မပြုသပိတ်မှောက်နိုင်မဲ့အနေအထားမျိုးရှိလာမှာမဟုတ်ပါဘူ
းရွေးကောက်ပွဲရဲ့လုပ်ငန်းစဉ်တွေအနေနဲ့လာမယ့်ဒီဇင်ဘာ23ရက်ရွေးကောက်ပွဲကျင်းပပြီး45ရက်မတိုင်ခင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရွေးကောက်ပွဲဆိုင်ရာအစီရင်ခံစားတစောင်းပြုစုထုတ်ပြန်ပါလိမ့်မယ်လက်ရှိအဲ့ဒီအလုပ်ကိုပြီးဆုံးအောင်လုပ်နေတယ်လို့ယူဆရပါတယ်အေအေနဲ့တက်မတော်ဘက်ကတောင်းဆိုနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရွေးကောက်ပွဲတွေလုပ်ပေးဖို့ဆိုတာကလည်းလွှတ်တော်သစ်တွေခေါ်ယူသမရရွေးအစိုးရဖွဲ့ပြီးချိန်အထိဖြစ်လာနိုင်စရာအကြောင်းမမြင်တွေ့ရပါဘူး။ဒါကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေရလအကောင့်ထဲပေါ်ရေးတွေဟာလာမယ့်2021ဖေဖော်ဝါရီ1ရက်နေ့တတိယအကြိမ်လွှတ်တော်သက်တမ်းစတင်တဲ့နေ့မှာအော်မြင်မြင်အေးအေးချမ်းချမ်းပြီးဆုံးသွားတဲ့သဘောမြင်တွေ့ရလိမ့်မယ်လို့ပျော်လင့်တိုင်ကြောင်းပါ။
ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချောင်းပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်
အခုအရင်ဆုံးသောရရှင်နေမက်ဆင်ဂျာကနေပြီးဆာရေးမေးလာတာလေးတွေကိုဖြေချပေးချင်ပါရဲ့နော်။အောင်မြင့်ဆိုတဲ့သောရရှင်ကသတင်းအစ်စ်များထိုက်ရိုက်တင်ပေးပါရဲ့။ဟုတ်ကဲ့ကျမတို့ VOA မြန်မာပိုင်းကနေ့စဉ်သတင်းအစ်စ်တွေတင်ပေးနေပါရဲ့ရှင်။ bamis.voanews.com စာမျက်နှာအပြင်VOA မြန်မာပိုင်း Facebook စာမျက်နှာမှာလည်းနောက်ဆုံးရသတင်းတွေကိုနားဆင်ဖတ်ရှု၊ဗီဒီယိုသတင်းတွေကိုလည်းကြည့်ရှုလို့ရပါရဲ့နော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒါနဲ့ကျမတို့ VOA ကနေပြီးတော့အခုသတင်းတစ်ပတ်ရှိပါပြီ။ကျမတို့ဒီဇင်ဘာဆောင်းကာလအတွင်းမှာ Christmas သချင်းလေးတွေနောက်ပြီးတော့ဒီဇင်ဘာဆောင်းသချင်းလေးတွေကိုထုတ်လွှင့်ပေးနေပါတယ်နော်။ဒီမှာသောရရှင်ကန်ဒါဆိုတဲ့သောရရှင်ကချစ်လာစွာသော VOA ဝိုင်းတော်သားတွေတဲ့ပျော်ရွှင်ပါစေ။ချွန်မြင့်သောဒီဇင်ဘာညချမ်းဖြစ်ပါရင်ဒီဇင်ဘာဆောင်းသချင်းလက်ဆောင်တောင်းချင်ပါရဲ့။ကိုရဲလွင်ရဲ့ဒီဇင်ဘာဆောင်းဇလန်သချင်းကိုလည်းကြိုက်ပါရင်ခင်မောင်ထူးရဲ့လွမ်းသူဆောင်းသချင်းကိုလည်းကြိုက်ပါရဲ့တဲ့ဟုတ်ကဲ့။ဒီသချင်းတွေကိုကျမတို့ဒီအလဲကျထုတ်လွှင့်ပေးနေရမလို့ဒီသောရရှင်ပြောထားတဲ့သချင်းတွေလည်းပါပါတယ်နော်။အလဲကျညအစီအစဉ်မှာရောမနေ့အစီအစဉ်မှာရောထုတ်လွှင့်ပေးနေပါရဲ့။စောင့်မျှော်နားဆင်ပါလို့ပြောချင်ပါတယ်ရှင်။ဒီလိုကြီးကထုတ်လွှင့်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့အဲ့ဒီအစီအစဉ်လေးကိုနားဆင်ဖတ်ရှုပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ဆွေးနွေးလာကြတဲ့အစာတွေကိုကျွန်မဖော်ပြပေးသွားချင်ပါတယ်။တချို့ကလည်းမှတ်ချက်သူတို့ရဲ့သဘောထားကိုရေးလာတာဖြစ်ပါတယ်။ဒီမှာပထမ NLD ပါတီကတိုင်းသားပါတီတွေနဲ့တွေ့ဆုံမဲ့ကိစ္စကိုအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်နေကြိုးဆိုပေမဲ့လို့ဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းကိုလျှောက်လှမ်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လုပ်ဆောင်ဖို့အရေးကြီးတယ်လို့တိုင်းသားပါတီခေါင်းဆောင်တချို့ကပြောလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့ဒီသောရရှင်တယောက်ရေးလာတာကိုသူ့ရဲ့အမြင်ကိုပြောပြပေးချင်ပါတယ်။ကဘာဦးဆိုတဲ့သောရရှင်မ
တိုင်းသားပြည်သူလူထုထောက်ခံမှုလည်းအပြည့်ဝရရှိတာမဟုတ်ဘူးတဲ့။မငင်းနိုင်တဲ့နာကျင်စရာစကားတစ်ခုမှပဲအမြဲတမ်းဝန်းရံအားပေးစကားဆိုနေခဲ့မိပါတယ်။သူတစ်ပါးနဲ့ပခုံးချင်းရှင်ထိုင်ဖို့ရာကနောက်မှပါရှင်တိုင်နိုင်မှုအင်အားစွမ်းဆောင်နိုင်မှုတွေကအရင်လုံးကြရမဲ့အခြေခံရင်းမြစ်တွေပါပဲ။ကိုသည်တိုင်းရင်းသားကိုမှတိုင်းသားပါတီရဲ့လို့ဖွဲ့စည်းတည်ထောင်နိုင်ခဲ့ကြပြီ။ယုံကြည်မှုကြတော့အပြည့်ဝမရယူနိုင်ခဲ့ကြပါဘူး။ရှေ့ဆက်ခရီးရဲ့ခလုတ်ကတင်းအားနည်းချက်တွေပဲလို့ဆိုလိုက်ပါမယ်။အောင်မြင်ကြပါစေ
။ဟုတ်ကဲ့ဒီသောရရှင်ကအောင်မြင်ပါစေလို့ဆိုလာပါတယ်။အဓိကကြတာကယုံကြည်မှုတည်ဆောက်ဖို့ပါတဲ့။ဒီမှာဒီကိစ္စနဲ့ပတ်သက်လို့တဆက်တည်းဟိုနောက်ထပ်သောရရှင်တွေရဲ့မှတ်ချက်တွေကိုပြောပြချင်တာကတော့ကျမတို့ပြီးခဲ့တဲ့စနေရေဒီယိုအစီအစဉ်မှာရောနောက်ပြီးရုပ်မြင်သံကြားအပတ်စဉ်မဲဂဇင်းအစီအစဉ်မှာကိုထုတ်လွှင့်ပေးသွားတဲ့ရွေးကောက်ပွဲလွန်အထူးသဖြင့်ဝိုင်းအစီအစဉ်တစ်ခုကြည့်ရမယ်ထင်ပါတယ်နော်အဲအစီအစဉ်ကတော့အခုဆိုရင်နောက်ဆုံးသတင်းပတ်ကိုရောက်နေပါပြီအဲအစီအစဉ်မှာတို့ဆွေးနွေးသွားကြတဲ့အကြောင်းအရာကတော့ညညတော်အစိုးရတည်းရဲ့ပေါ်ပေါက်ရင်းနဲ့ပတ်သက်လို့ဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ချင်းတိုင်းသားခေါင်းဆောင်နောက်ပြီးတော့ကချင်တိုင်းသားခေါင်းဆောင်နောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုအရေးကျွမ်းကျင်တဲ့စာရေးဆရာတော်ဝင်းတို့ရဲ့သကဝိုင်းကို FFV Channel Media ကကိုမှုတက်ကနေပြီးတော့ပင်နိုင်ဖြစ်နေဆွေးနွေးပေးသွားတာဖြစ်ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့သဘောထားအမြင်တွေကိုခုဆက်ပြီးတော့တင်ပြပေးသွားချင်ပါတယ်ရှင်သောရရှင်ဦးကျင်လှဆိုတဲ့သောရရှင်မှာ
ဆွေးနွေးတဲ့ပင်နိုင်တွေပြောတာကောင်းကြပါတယ်ဘုရားအောင်ဆံပြောသွားတဲ့အလဲပစ်စင်ရမင်ကုန်းနဲ့မြို့တော်ခမ်းမမင်ကုန်းတို့ကိုလေ့လာကြည့်ပါ။ညီညွတ်ရေးနဲ့ပတ်သက်လို့ပြောခဲ့တာမှာအများအပြားသိကြပြီးသားပါ။တိုင်းရင်သားချင်းချင်းညီညွတ်ရေး၊တိုင်းရင်သားလူတို့ညီညွတ်ရေး။အဲဒီနှစ်ခုမရှိသမျှကာလပတ်လုံးဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ညားတော့လဲဘယ်ပါတီတက်တက်ဘယ်အစိုးရလှုပ်လှုပ်အောင်မြင်မှာမဟုတ်ဘူးလို့ပဲပြောသွားတာပါ။အစိုးရရာထူးနေရာထက်နိုင်ငံရေးလမ်းစဉ်ညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုပါတယ်။မူပေါင်းကပိုအရေးကြီးပါတယ်။ဘုကျိုးတို့ခေတ်ကပါတီပေါင်းစုံပါဝင်တဲ့ဖာစာပလအဖွဲ့ကြီးကိုထူထောင်ခဲ့ပါတယ
်။ဒီတော်ရရှင်ကတော့ပါတီပေါင်းစုံပါဝင်တဲ့အစိုးရတည်းရဲ့ပေါ်ပေါက်ရေးအတွက်မျှော်လင့်ပါတယ်လို့ရေးသွားပါတယ်။ဒီမှာနောက်ထပ်တော်ရရှင်ခိုင်သိန်းဆိုတဲ့တော်ရရှင်ရဲ့အမြင်ကိုလည်းပြောပြချင်ပါတယ်။သူကတော့
အခုပြောချင်ပါသေးတယ်။ဗမာပြည်မှာပြည်လုံးစာချုပ်ကိုပဲပြောနေကြတယ်။ဆယ်စုနှစ်ပေါင်းများစွာကလှုပ်ထားတဲ့ဂတိကဝေဖြစ်ပါတယ်။ကျွန်တော်ဆိုတာက27ရာစုအတွေးအမြင်တွေနဲ့အကောင်းဆုံးသောနိုင်ငံကိုအထူးတကားပူးပေါင်းပြီးတော့အကြံသစ်ဉာဏ်သစ်တွေနဲ့တည်ဆောက်ရင်ပိုမကောင်းဘူးလားလူသားအလုံးရဲ့မွေးရာပါလူလတ်မှုကိုအတိမတ်ပြုဆန့်ရှိတဲ့ဒီမိုကရေစီကိုဖော်ဆောင်မယ်ဆိုရင်ပင်လုံထက်ကောင်းတဲ့စာချုပ်ဖြစ်မလာနိုင်ဘူးလားပင်လုံဆိုတာကအတိတ်မှာရှိခဲ့တဲ့တမိုင်းလိုပဲမှတ်ထားလိုက်ပါဒီထက်သာအောင်လို့ကောင်းမွန်တဲ့ပြည်အောင်စုစာချုပ်ကိုပဲလူမျိုးပေါင်းစုံများနဲ့ကြိုးစားအကောင့်ထဲပေါ်ကြပါစို့ဗျာ
လူမျိုးပေါင်းစုံသဘောတူတဲ့ပြည်အောင်စုစာချုပ်ရရှိဖို့အရေးကြီးပါတယ်လို့ဒီသောရရှင်ပြောလာတာပါဟုတ်ကဲ့ဒီသောရရှင်ပြောသွားတာမှလည်းအရင်ဆက်လိုက်ရင်တော့ဒီယုံကြည်မှုတည်ဆောက်ပြီးလူမျိုးပေါင်းစုံအတူတကွလက်တွဲမှာအောင်မြင်မဲ့စနစ်ကိုရရှိနိုင်မှာမယ်လို့ဆိုလိုတာဖြစ်ပါတယ် ဒီမှာသောရရှင်ဝေနေရဆိုတဲ့သောရရှင်ကတော့ပုံစံခွက်အဟောင်းတွေကထွက်လာမဲ့နီးလန်းတွေနဲ့လမ်းဆက်လျှောက်ဖို့လိုနေတာကဆက်လျှောက်နေရင်တော့ပန်းနိုင်တဲ့ဝေနေအောင်မှာပဲထင်တယ်တဲ့သူကလည်းနေတဲ့နဲ့လျှောက်လိုက်ရပါမယ်လို့ပြောလာတာပါပင်လုံစာချုပ်ကအခုထိဘာမှခီးမပေါက်သေးဘူးလို့ပြောရင်လိုနေရကြမလားတဲ့ဒီသောရရှင်ဝေနေရရဲ့သဘောထားနဲ့ခုနကပြောသွားတဲ့ခိုင်သိန်းဆိုတဲ့သောရရှင်သဘောထားတူညီတာတွေ့ရပါတယ်နော်တန်းရှင်ဆိုတဲ့သောရရှင်ကတော့ဒီတိုင်းရင်းသားကောင်းဆောင်တွေဆွေးနွေးသွားသလိုပြည်အောင်စုစိတ်တဲ့ထက်ဗမာစိတ်တဲ့ကပိုများနေရလို့ထင်တာမမှားပါဘူး။ယုံကြည်ချက်တည်ဆောက်ဖို့ခဏခဏတွင်တွင်ကျကျပြောနေတဲ့အတိုင်းမြင်ငံပုဂ္ဂိုလ်ကိုယ်တိုင်ပြည်နယ်တိုင်းရင်းသားတွေကိုမယုံကြည်တတ်တာတက်သေးပါလို့သူ့ရဲ့အမြင်ကိုရေးလာပါတယ်။ဦးချောင်ဝင်းဆိုတဲ့သောရရှင်ကတော့အလွန်တင့်တော်တဲ့နိုင်ငံရေးဆွေးနွေးပွဲပါဥချော်ဝင်တမိုင်းမှာထောက်ပြတာကောင်းပေမဲ့သူပြောတဲ့ဥချော်ဝင်ကတော့ဒီဆွေးနွေးသွားတဲ့ဇာတ်ရေးဆရာကျော်ဝင်ဖြစ်ပါလေ။သူ့ကောင်းတဲ့ကိုတက်ကိစ္စဘာဖြစ်လို့ရောက်လာရတာလဲ။အဲ့ဒါတခုကိုမစင်စားပါနဲ့လို့ပြောချင်ပါလေတဲ့။ဒါကသောရရှင်ဥချော်ဝင်အကြံပြုလာတာဖြစ်ပါလေ။ဒီမှာဒီသောရရှင်ကဒီစစ်တက်ကိစ္စထက်မစင်စားပါနဲ့လို့ပြောလာတဲ့အချိန်မှာနောက်ထပ်သောရရှင် Justice ဝင်ဆိုတဲ့သောရရှင်ကတော့စစ်ဆိုးရလက်ထက်က2008အခြေခံဥပဒေကိုထောက်ခံပါလေလို့အခုလိုရေးလာပါလေ။
ဆိုးရဲစိတ်ရဲမှန်ကဒန်းနုညီများတိုင်းပြည်တူတက်ရေးညီညာရေးကိုပူပေါင်းပါဝင်ဖို့မျှော်လင့်တာများတို့ကစိတ်ရဲမှန်နဲ့ပူပေါင်းဖို့ပဲ2018ဦးရအစိုးရကဥပဒေပေါင်းတွင်းကလှုပ်ပေးနိုင်မယ့်အတိုင်းအတာပဲတောင်းဖို့တိုင်းသားတွေကတောင်းတဲ့အချက်ကို2018ဦးရလှုပ်ပေးနိုင်တဲ့အရာတောင်းဖို့လုံးမပေးနိုင်တဲ့အရာတောင်းပြီးပေါက်ခဲရစကားတွေမပြောဖို့တိထားဖို့လိုတယ
်ဒီစာကိုကြည့်ရင်တော့သောရရှင်ရဲ့အမြင်မျိုးမျိုးကိုတွေ့ရနိုင်ပါတယ်နော်ဒီသောရရှင်ကတော့2018ဦးအရလှုပ်လို့ရပါတယ်ဆိုပြီးပြောလာတာပါနောက်ထပ်သောရရှင်ဖုံးသက်ခိုင်ဆိုတဲ့သောရရှင်ကလည
်းလူကျင်နာကြီးပဲလေမတောင်းဆိုနဲ့လေဗျာခင်ဗျားတို့လူနောက်ွယ်ကနေပြောကျင်တာတွေရှောက်ပြောနေလို့ဒီနေ့အချိန်ထိမြမပြည်ကြီးလဲစစ်ပွဲတွေနဲ့ပြည်သူလူထုကနေနေရတယ်ကိုကဘာပြန်ပေးနိုင်လဲဆိုတာကိုပြောကြပါဦ
းဒါကတော့ဖုံးသက်ခိုင်ဆိုတဲ့သောရရှင်ရဲ့အမြင်မှာသူကဆွေးနွေးသွားတဲ့ဒိုင်းသားခေါင်းဆောင်တွေပြောဆိုချက်တွေကိုတုံ့ပြန်ပြောရေးလာတာဖြစ်ပါလေဒီမှာသူနဲ့သဘောထားအမြင်မတူဘဲနဲ့နောက်ထပ်ပြန်ပြောရေးလာတဲ့သောရရှင်သူ့ကိုပြန်ပြောတုံ့ပြန်လာတာဖြစ်ပါလေကိုနေဆိုတဲ့သောရရှင်မှာ
နှစ်ပေါင်း80ပြီးထားခဲ့ပြီတကယ်လူအပ်တာတွေကိုပင်လုံစိတ်တက်ပြည်အောင်စုစိတ်တက်နဲ့လှုပ်တင်ပြီလို့ပြောတာအဲ့လိုမလှုပ်ခဲ့လို့စစ်ပွဲတွေဖြစ်နေကြတာခင်ဗျားနားမလည်ဘူးလားတိုင်းသားတွေစီကဘာလို့ကျင်သေးလို့လဲဗမာခေါင်းဆောင်တွေခက်ဆက်ဆက်ယူလာခဲ့ကြတာနှစ်80ရှိပြီစဉ်းစားပါအောင်ဗျာ
ဒီမှာသောရရှင်နေဖတ်ကြည့်ရင်လည်းတွေ့နိုင်ပါတယ်နော်ဒီသောရရှင်ဖုံးသက်ခိုင်ကဒီတိုင်းသားတွေအနေနဲ့လိုချင်တာတွေများလို့ねလို့ပြောလာပေမဲ့လေတိုင်းသားတွေဘက်ကပြန်ပြီးတော့ပြောလာတဲ့သောရရှင်နေလည်းအများကြီးပါဒီထဲမှာအခုရဲ့ကြားခဲ့ရတဲ့ကိုနေကတော့ပြည်အောင်စုစိတ်တက်နဲ့လှုပ်ဖို့ပြောနေတာပါတိုင်းသားတွေတစ်ဖက်သက်တောင်းဆိုနေတာမဟုတ်ပါဘူးဆိုတော့ပြန်ခြေပလာပါလိမ့်ရှင်ဒါကတော့မြန်မာနိုင်ငံမှာညှဉ်းညွတ်သောအစိုးရတည်းရဲ့ပေါ်ပေါက်ရေးအတွက်အဆွေနွေးခန်းပေါ်မှာသောရရှင်နေအမြင်မျိုးမျိုးနဲ့ရေးလာကြတာဖြစ်ပါတယ်ဒီလိုမျိုးသောရရှင်တွေကကိုပိုင်းမြင်တွေကိုထုတ်ဖော်ခြင်းနဲ့ဆိုရင်တော့ကျမတို့စီကစာရေးပြီးတော့ခုလိုပါဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်เนาะသောရရှင်တွေရဲ့ကိုပိုင်းမြင်တွေကိုကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေအမြဲတမ်းဖော်ပြပေးနေပါတယ်ရှင်ဒီလိုတော့သောရရှင်တွေရဲ့ခုလိုမျိုးပေးစာတွေကိုဒီမှနေရက်ချင်ပါတယ်တိတောက်လာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးချင်ပါတယ်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွဲကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစားနေပါတယ်ရှင်သောရရှင်တွေကိုစောင်းတေးလက်ဆောင်တချင်းလေးတစ်ခုနဲ့ဖျော်ဖြေပေးကြပါရစေ။အစိုးရစိုးတေးနဲ့ဝိုင်းစုခိုင်သိန်းဇုံရဲတီဆိုထားတဲ့တချင်းလေးဖြစ်ပါရဲ့။အသက်ရှူမအောင်ဆိုတဲ့တချင်းလေးကိုသောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရစေ။နားဆင်ကြပါအောင်နော်။
ြင်မကြနေရေပြူရောင်နေနေရေတကယ်ပဲစလုံးပါလေသူလေးလေးလေးရှိရင်တိတ်ကောင်းမယ်အမေရမပေါ်နေလေ
ဆိုထားတဲ့အသက်ရှူမှောင်ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာရီးရင်းဖွင့်စာရီးနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချင်းတွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့Facebook တို့ကနေပြီးတော့ဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။ပရရှင်နေအလုံးရှင်လန်းချမ်းမြေကြပါစေရှင
်
ခုဆက်ပြီးကမ္ဘာတလောကထူးခြားတဲ့ Christmas သတင်းလေးတွေကိုတင်ပြပေးပါမယ်။အီတလီနိုင်ငံ Venice မြို့မှာတော့ Christmas အချို့အတွက်ယေရှုခရစ်တော်ဖွားမြင်တော်မူကန်းကိုပင်လယ်ထဲမှာဖန်တီးထားပါဗျ။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာ Christmas ရာသီအတွင်းစန်တာဝစ်ဆုံတွေဝစ်ဆင်တဲ့ကြောင်လေးတွေရှိတဲ့ coffee ဆိုင်တစ်ခုကိုသွားနိုင်ပါတယ်။အဲဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mackin ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ကီတီနိုင်ငံ Venice မြို့မှာတော့ခရစ်မတ်အချို့အတွက်ယေရှုခရစ်တော်ဖွားမြင်တော်မူကန်းပင်လယ်ထဲမှာဖန်တီးထားပါတယ်။ယေရှုခရစ်တော်ကလေးငယ်လေးရေကပေါ်ထွက်လာပြီးဘေးသက်ဝင်ခြင်းမှာဂျိုးဆက်နဲ့မယ်ရီတို့ဝမ်းကြားတဲ့ပုံစံကိုဗင်းနစ်မြို့မြောက်ဘက်ကဘူရာနိုကျွန်းနားမှာတွေ့နိုင်ပါတယ်။ဒီဖန်တီးမှုကိုတော့အနုပညာရှင်ဖရန်စစ္စကိုအိုရာစီယိုကဖန်တီးခဲ့တာဖြစ်ပြီးသူဟာကုန်းဆုံဆိုင်ဖန်ရှင်တစ်ယောက်လည်းဖြစ်ပါတယ်။အီတလီနိုင်ငံဗင်းနစ်မြို့ဟာရေကြောင်းကသွာလာမှုကိုအဓိကထားတဲ့မြို့ဖြစ်တာကြောင့်အခုလိုဖန်တီးမှုဟာဒီကြောင်သွားလာရေးကိုမထိခိုက်အောင်လည်းဖန်တီးကြပါရစေ။ဖွားတော်မူကန်ဖန်တီးမှုမှာသစ်သားရုပ်ပေါင်း60ပါဝင်ပြီးရေထဲမှာစိုက်ထူထားတာပါ။ပင်လယ်ရေနဲ့ဆက်ဆက်တဲ့ရေပင်ဖြစ်တာကြောင့်ရေထဲရေကြပေါ်မူတည်ပြီးရုပ်ထုတွေကိုစိုက်ထားတာဖြစ်တာကြောင့်လည်းတနည်းကို2နာရီလောက်တော့ရေအချဆုံးအချိန်တွေမှာရုပ်ထုတွေရဲ့ခြေပြားအထိမြင်တွေ့နိုင်ပါရဲ့ရှင
်။အော်စတြေးလျနဲ့ဂျာမနီနိုင်ငံတွေကခရစ်စမတ်အတွက်အိမ်တွေကိုမီးလုံးတွေနဲ့အကြီးအကျယ်အလှဆင်ထားတဲ့အကြောင်းတင်ပြပေးပါမယ်။ဩစတြေးလျနိုင်ငံကဂေါလင်ဟမ်ဘာမိသားစုဆိုရင်သူတို့တအိမ်လုံးနဲ့ခြံဝင်းတစ်ခုလုံးမီတာ 9,000 ပတ်လည်အကျယ်ကို LED နီလုံပေါင်း6သိန်းနီးပါးနဲ့အလှဆင်ထားပြီးတော့အမြင့်9မီတာလောက်ရှိတဲ့အရုပ်ပေါင်း180ကျော်ကိုလည်းထည့်သွင်းထားပါဗျ။သူတို့အိမ်ကိုလာလည်တဲ့သူတွေကိုလည်းတလန်းသွားစနစ်နဲ့စီစဉ်ထားရှိပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်တာမျိုးဖြစ်ခဲ့ရင်ခြေရာခံလို့ရအောင်ဇယင်းတေချာသွင်းထားတယ်လို့အင်ရှင်ဖြစ်သူစပင်းဂိုလန်ဟန်ဘာကပြောပါဗျ။ဂျာမနီနိုင်ငံဖရန့်ဖို့မြို့နာကခရစ်ဖာအရက်မှာဆိုရင်လည်းပင်စင်စားဘဟက်ဒဗစ်ဆိုသူကတရင်ခုနှစ်ပတ်ကြာအချိန်ကိုသုံးပြီးသူ့အိမ်မှာခရစ်စမတ်မီးတွေအလှဆင်ထားပါဗျ။သူဟာလျှက်စစ်မီးလှူသားဟောင်းတူဖြစ်ပြီးတော့သူ့အိမ်ကိုအခုလိုအလှဆင်တာအနှစ်40လောက်ရှိနေပါပြီ
။ဆောင်းကုန်းရနိုင်ရစူးမြို့ပေါ်မှာခရစ်စမတ်ရာသီအတွင်းတနာဝတ်ဆောင်တွေဝတ်ထားတဲ့ကျောင်းလေးတွေရှိတဲ့ကော်ဖီဆိုင်တစ်ခုအကြောင်းတင်ပြပါမယ်။ Cat Garden ကျောင်းကော်ဖီဆိုင်မှာကျောင်းကောင်130ရှိပြီးလာရောက်စားသုံးသူတွေအနေနဲ့ကြောင်လေးတွေကိုပွေချီလို့လည်းရပါတယ်။ဒီ Catch Garden ကြောင်ကော်ဖီဆိုင်ကိုဖက်ဆောင်ရန်ဆိုသူအမျိုးသမီးတစ်ယောက်က2016ခုနှစ်မှာလမ်းဘေးကြောင်လေးတွေကိုကယ်တင်တဲ့အနေနဲ့ရောငွေစားမဲ့သူမရှိတဲ့ကြောင်လေးတွေကိုကယ်တင်တဲ့အနေနဲ့ရောဖွင့်လှစ်ခဲ့တာပါ။တောင်ကိုရီးယားစိုက်ပျိုးရေးအစားအသောက်နဲ့ကြီးလက်ဝန်ကြီးဌာနရဲ့အချက်လက်တွေအရ2020ခုနှစ်အတွင်းမှာစွန့်ပစ်ခံရတဲ့အိမ်မွေးတိရစ္ဆာန်တွေပြည့်တဲ့နှစ်သက်စာရင်3.9%ရာခိုင်နှုန်းကျိုးလာတယ်လို့သတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကအိမ်မွေးတိရစ္ဆာန်တွေကိုပိုမွေးလာကြတယ်ဆိုပေမဲ့လည်းဒီဗိုင်းရပ်စ်ကြောင့်ပဲတိရစ္ဆာန်တွေကိုစွန့်ပစ်သူတွေလည်းပိုပြီးတော့များလာနေတာပါအခုကြောင်ကော်ဖီဆိုင်ဟာလည်းဗိုင်းရပ်စ်ကြောင့်ခရိုင်းတန်လာလေတဲ့သူ30ရာခိုင်နှုန်းလောက်နည်းပါးသွားပါတယ်ပုံမှန်တိုင်းဆိုရင်တော့တရက်ကိုလူ100လောက်လာလေလေးရှိပါတယ်ရှင
်ဘိုလီးဗီးယားနိုင်ငံမြို့တော်လပတ်စ်မြို့အပြင်သားကကိုလိုနီပုံစံအိမ်တစ်လုံးမှာကမ္ဘာနေရာအနှံ့ကအရုပ်တွေကိုစူးစီးပြီးခရစ်တော်ဖွားမြင်တော်မူကန်းကိုတရုတ်ဖော်ထားပါဗျ။ခရစ်မတ်နေ့ညသံကောင်းရံမှာဖွားမြင်တော်မူတဲ့ယေရှုခရစ်တော်ရဲ့မွေးနေ့ကိုကမ္ဘာတဝှမ်းမှာဆင်နွှဲကြတာပါ။မာဆယ်လာရိုကာဒီဟတ်မန်ဆိုသူအမျိုးသမီးဟာအနှစ်30ကြာကမ္ဘာတဝှမ်းကအယုတ်အမျိုးမျိုးကိုစုဆောင်းထားခဲ့တာပါ။ဒီအယုတ်တွေကိုအခုလိုနေရာချထားဖို့အတွက်အချိန်နဲ့အများကြီးသုံးခဲ့ရတယ်လို့သူကပြောပါဗျ။ခရစ်မတ်ကာလနဲ့ရိုးရာတွေကြောင့်ကိုရိုနာကပ်ရောဂါကာလအတွင်းချစ်သူခင်သူတွေဆုံးရှုံးခဲ့ရတဲ့သူတွေအတွက်ငြိမ်းချမ်းမှုရစေမယ်လို့သူမျှော်လင့်တဲ့အကြောင်းရိုကာဒီဟက်ဘန်ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်ကိုဗစ် -19 အတွက်အရေးပေါ်အသုံးပြုခွင့်ဒုတိယမြောက်ချပေးလိုက်တဲ့မိုဒါနာကုမ္ပဏီထုတ်ကာကွယ်ဆေးကိုတနင်္ဂနွေနေ့မှာအမေရိကန်နိုင်ငံတလွန်ဆက်တင်ဖြန့်ဖြူးပေးနေပြီဖြစ်တဲ့အတွက်တနင်္လာနေ့မှာဒီဆေးကိုစတင်ထိုးနှံပေးဖို့ရှိတယ်လို့သမ္မတထရမ့်အစိုးရအဖွဲ့ရဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ် Operation Red Spirit ရဲ့သိပ္ပံဆိုင်ရာအကြံပေးရေးမှူး Monsef Salawi ကပြောကြားလိုက်ပါတယ်။ American အစားအစာနဲ့စီးပွားစီမံခန့်ခွဲဌာန FDA က Pfizer နဲ့ BioNTech တို့ရဲ့ကာကွယ်ဆေးကိုအရေးပေါ်အသုံးပြုခွင့်ချပေးလိုက်ပြီးတဲ့နောက်တစ်ပတ်ကြာတောက်ကြံနေမှာတော့ Moderna ကကာကွယ်ဆေးကိုလည်းချထားပေးလိုက်တာပါ။ဗြိတိန်မှာကူးစက်မြန်အသွင်ပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တစ်မျိုးဒီလထဲမှာတွေ့ရှိလာတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတဲ့အတွက်ဥရောပနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံအများပြားကဗြိတိန်ကိုလေကြောင်းခရီးသွားလာမှုတွေတားမြစ်ပိတ်တယ်နေပါတယ်။အသွင်ပြောင်းဗိုင်းရပ်စ်ပိုးသစ်ကြောင့်နယ်သာလန်နိုင်ငံကဗြိတိန်ကလာတဲ့လေကြောင်းခရီးစဉ်တွေကိုပိတ်လိုက်တယ်လို့အိုင်ယာလန်၊အီတလီနဲ့ဘယ်လ်ဂျီယံနိုင်ငံတွေကလည်းပိတ်ပစ်လိုက်တာပါ။အလားတူပိတ်ပစ်တဲ့နိုင်ငံတွေကတော့ကူဝိတ်နဲ့အစ္စရေးတို့ဖြစ်ပါတယ်။အခုအသက်ထွက်လာတဲ့ကာကွယ်ဆေးတွေကိုဒီပိုးသစ်ကခံနိုင်ရင်ရှိမရှိသိရဖို့ဗြိတိန်ကသိပ္ပံပညာရှင်တွေတူပန်းနေကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ဒီအသွင်ပြောင်းပိုးသစ်နဲ့ပတ်သက်ပြီးဗြိတိန်အရာရှိတွေနဲ့အနိကဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ဒီပိုးနဲ့ပတ်သက်ပြီးသိရှိလာတာတွေကိုတင်ပြမှာဖြစ်ကြောင်း Twitter မှာရေးပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူစုစုပေါင်း3,000ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက2,443 ယောက်ရှိနေပါပြီ။ကမ္ဘာနိုင်ငံတွေရဲ့ COVID-19 ဖြစ်ပွားသေဆုံးမှုဆင်းမှာတော့မြန်မာနိုင်ငံကအဆင့်69နေရာမှာရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတဲ့ပ
ါ This program has come to you from the Voice of America, Washington.